မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရရှင်ဒီတစ်ပတ်အစီအစဉ်မှာတော့ရန်ကုန် passport ရုံးမှာလက်တလောဖြစ်နေတဲ့အခြေအနေတွေအကြောင်းပြောပြလာတဲ့စာကိုအရင်ဆုံးတင်ပြပါမယ်ကျွန်တော်တို့ကမွန်ပြည်နယ်မုဒုံမြို့ကပါ RFA ရေကျွန်တော်သမီးကရန်ကုန်မှာပါဒီရန်ကုန်ရန်ကင်း passport ရုံးမှာစာအုပ်လာထုတ်တဲ့နေကကလေးတွေကိုဆိုရင်ဖုန်းတွေကိုအတင်းယူထားတာတွေလုပ်နေပါတယ်တဲ့ပြီးခဲ့တဲ့အပတ်ကကျွန်တော်ရဲ့သမီး passport စာအုပ်ယူရမယ့်ရက်ချင်းမှာစာအုပ်သွားယူပါတယ်အဲ့ဒါကို passport ရုံးထဲမှာကျွန်တော်သမီးရဲ့ဖုန်းကိုအတင်းယူထားပါတယ်။နောက်တော့ကျွန်တော်စီကိုဖုန်းဆက်လာပါတယ်။ဆက်တဲ့သူကအမျိုးသမီးရဲမေးလို့ပြောပါတယ်။ဦးလေးသမီးကနိုင်ငံရေးလုပ်လို့ဖမ်းထားတယ်လို့ပြောပြီးတော့ငွေညစ်ပါတယ်တဲ့။ကလေးကဘာနိုင်ငံရေးမှလည်းမလုပ်ပါဘူး။မိဘတွေဆိုတော့တာသမီးဇောနဲ့သူတို့တောင်းတဲ့ငွေစုစုပေါင်း9သိန်းပေးလိုက်ရပါတယ်။တကယ်တော့ကလေးကဘာမှမသိပါဘူး။သူ့ဖုန်းကိုပြန်လာပေးမလားဆိုပြီးတော့အပြစ်မှာတနေကုန်စောင့်နေတာပါတဲ့။ကျွန်တော်တို့ကခြံလှုပ်သားတွေပါဒီကိစ္စကိုအရန်ခံပြင်းပြီးတော့ဘာလို့လို့လောက်ရမှန်းမသိတာကြောင့်ယေစုပြုတ်ပြီးတော့ပေးစာပြန်စာမှာတင်ပြပေးပါဆိုပြီးတော့ပေးပို့လာတာပါရှင်အခုဆက်ပြီးတင်ပြချင်တာကတော့ရခိုင်ပြည်နယ်ကပေးပို့လာတဲ့စာပါကျွန်တော်ကတော့ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်ကိုင်းရှည်ရက်ကွက်ကပါကျွန်တော်နေတဲ့ရွာအပါအဝင်တောင်ကုန်းမြို့နယ်ကရွာတချို့မှာအေအေကလာစင်ကြီးဆိုပြီးတော့တအိမ်ကိုတစ်ပတ်ဆန်လေးဘူးနဲ့ငွေ2000ကောက်ခံနေပါတယ်တဲ့မပေးတဲ့အိမ်တွေကိုဖမ်းဆီးမယ်ရိုက်နှက်မယ်လို့ချိန်ချောက်တဲ့အပြင်ရွာတွေမှာအကျွေးရှင်တွေနဲ့အကျွေးယူတဲ့သူတွေပြဿနာဖြစ်ကြရင်လဲငွေပေးနိုင်တဲ့ဘက်ကိုအနိုင်ပေးပြီးတော့ဆုံးဖြတ်တာတွေလုပ်နေပါတယ်တဲ့ရွာတွေမှာလင်မယားချင်းစကားများရန်ဖြစ်ကြရင်လဲအေအေကလာဖမ်းခေါ်သွားပြီးတော့ရိုက်နှက်တာအပြင်ပြန်လွတ်ပေးဖို့ကိုလည်းပတ်စံပေးရပါတယ်တဲ့အစိုးဆုံးကတော့ညဘက်တွေအပြင်မထွက်ရတော့ပါဘူးဒီလိုပတ်စံတောင်းစံတောင်းနေတာတွေကိုလိုင်းပေါ်ကိုပဲဖြစ်ဖြစ်မီဒီယာတစ်ခုခုကိုပဲဖြစ်ဖြစ်တင်ပြရင်ထိထိရောက်ရောက်အေးယူမယ်ဆိုပြီးတော့ချင်းချောက်ထားတဲ့အတွက်သူတို့ဘာပဲလုပ်လို့ငြိမ်နေရပါတယ်တဲ့ဒါကြောင့်အေအေထိပ်ပိုင်းခေါင်းဆောင်တွေအနေနဲ့ရခိုင်ပြည်နယ်တောင်ပိုင်းမှာဖြစ်နေတာတွေကိုမသိချင်အောင်စောင့်နေတာလားဆိုတာကို RFA ကနေတဆင့်မေးမြန်းကြပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်အခုဆက်ပြီးတော့သခိုင်းတိုင်းဝက်လက်မြို့နယ်စိုင်းနိုင်တိုက်နယ်ကပေးပို့လာတဲ့စာကိုတင်ပြပါမယ်အခုလိုတော်လန်ရေးကာလမှာပြည်သူအလုံးကြက်တဲနေကြတာပါဒီလိုအချိန်မှာစိုင်းနိုင်လေးနဲ့စိုင်းနိုင်ကြီးကျေးရွာတွေမှာ NUG လက်အောက်ကအဖွဲ့တစ်ဖွဲ့ကမတမာတဲ့အဖွဲ့အစည်းတချို့နဲ့ပေါင်းပြီးတော့လုပ်ငန်းရှင်အသီးသီးစီကနေရန်ပုံငွေဆိုပြီးတော့တမျိုး။နောက်စားနပ်ရိက္ခာအတွက်ဆိုပြီးတော့တမျိုးနဲ့အတင်းအဓမ္မကောက်ခံတာတွေရှိလာပါတယ်တဲ့။အခုလိုမျိုးကျေးရွာလုပ်ငန်းရှင်အသီးသီးကိုအတင်းအဓမ္မငွေကောက်ခံတာကိုစစ်စစ်ဖော်ထုတ်အရေးယူပေးဖို့သက်ဆိုင်ရာ NUG ကာကွယ်ရေးဝန်ကြီးနဲ့ဗန္တာရေးဆိုင်ရာဝန်ကြီးတွေကို RFA ပေးစာပြန်စာကတဆင့်တင်ပြတောင်းဆိုလိုက်ပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်။
ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ Viber နဲ့ဆက်နေဖုန်းနံပါတ် 232-235-4218 ကိုဆက်သွင်းနိုင်ပါတယ
်။အခုတစ်ခါတင်ပြချင်တာကတော့မအူဘေမြို့နယ်ကဒေသခံတအူးရဲ့ပေးစာပါ။ဒီအေယာဝတီတိုင်းမအူဘေမြို့နယ်မလတ်တူကျေးရွာအထက်တန်းကျောင်းကကျောင်းဆရာမတချို့နှလုံးထီတွေရောင်းနေလို့ပါတဲ့။မရှိစင်ရဲသားတွေကလည်းထိုးကြတော့ပေးစရာမရှိဖြစ်ကြပါတယ်။ထိုးသားတွေဘက်ကမပေးနိုင်ရင်တိုင်မယ်အချုပ်ခန်းပို့မယ်ဆိုပြီးတော့လဲချင်းချောက်ပါတယ်တဲ့အစိုးရဝန်ထမ်းတွေကိုဒီလိုလောင်းကစားလှုပ်ဖို့ခွင့်ပြုထားလာဆိုတာကိုစစ်ကောင်စီခေါင်းဆောင်ကြားနိုင်အောင်ထုတ်လွှင့်ပေးစီခြင်းပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်အခုတခါတော့မန္တလေးဘက်ကပေးပို့လာတဲ့ပေးစာကိုတင်ပြခြင်းပါတယ်ကျမကတော့မန္တလေးတိုင်းညောင်ဦးမြို့နယ်မြင်းနီအုပ်စုစန်းကန်ကျေးရွာကပါ RFA ရေကျမတို့ရွာမှာရွာသားတယောက်ကဒီရွာဖုံးကြီးကျောင်းမှာအကြောင်းရင်းမရှိညအချိန်မတော်အတန်ချက်ဆက်ဖွင့်နေတာတွေကိုသိမခံနိုင်တော့လို့ပါအများပြည်သူအိတ်နေတဲ့မနက်3နာရီလောက်ကိုနေတိုင်းအတန်ချက်ဆက်နဲ့သချင်းတွေဖွင့်လို့အရေးတွေလည်းပြတ်ရပါတယ်ကျောင်းထိုင်စရာတော့နဲ့ကျေးရွာအုပ်ချုပ်ရေးမှုကလည်းတားမြစ်တာမရှိပါဘူးဒီကိစ္စကိုလုံးဝသိမခံနိုင်တော့လို့စာရေးလိုက်ရတာပါတိုင်ရင်လဲဘလို့တိုင်ရမှန်းမသိတာကြောင့်သက်ဆိုင်ရာမြို့နယ်တာဝန်ရှိသူတွေကနေတားမြစ်ပိတ်ပင်ပေးဖို့ RFA ကနေတဆင့်တောင်းဆိုပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကစာရီမှာပေးပို့သူတွေရဲ့လုံခြုံရေးအရာနာမည်တွေကိုမဖော်ပြဘဲတင်ပြခဲ့တာပါရှင်။ဒီတစ်ပတ်အစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ။ RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။နောက်တစ်ပတ်မှာလည်း RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်။